ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့မဲဆွယ်စည်းရုံးရေးဆိုင်ရာညွှန်ကြားချက်ကိုနိုင်ငံရေးပါတီတွေဟလာတိုင်းဒေသနိုင်ငံရေးပါတီတွေကထောက်ပြနေပါတယ်။မနေ့ကဆိုရင်မဲ NLD ပါတီကဒီညွှန်ကြားချက်အပေါ်မှာသူတို့အကြံပြုချက်ဆိုပြီးတော့လည်းထုတ်ပြန်ပါတယ်။ဆိုတော့အခုဒီမဲဆွယ်စည်းရုံးရေးဆိုင်ရာညွှန်ကြားချက်ပေါ်မှာနိုင်ငံရေးပါတီတွေထောက်ပြတာနဲ့ပတ်သက်ပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့သဘောထားအရင်သိချင်ပါတယ်ရှင်
။အဲသူတို့ကန့်ကွက်တာတော့ကျွန်တော်တို့စီကိုတည်ဝင်မို့နော်။စာတော့မရောက်သေးဘူးခင်ဗျ။မရောက်သေးတော့ကျွန်တော်တို့လည်းအဲ့ဒီကိစ္စတော့တိတိကျကျမသိသေးဘူး။အကြမ်းမြင်ရတော့ရက်ပေါ်တော့မဲဆွယ်စည်းရုံးခွင့်ကာလလို့ကျွန်တော်တို့အကြမ်းမြင်တော့သိထားတယ်သူတို့ရက်30အစရက်60ဆိုလားမသိဘူးဒီလိုပြောတာလေးတော့သိတယ်အဓိကတော့ဗျာရွေးကောက်ပွဲကျင်းပမယ့်နေ့မတိုင်မီရက်ပေါင်း30မှာမဲဆွယ်စည်းရုံးခွင့်ရှိတယ်လို့ကျွန်တော်တို့ကဒီညွှန်ကြားချက်မှာပေါ့နော်ကျွန်တော်တို့ကသတ်မှတ်ပေးထားပါတယ်ဒီကိစ္စကိုလည်းပဲကျွန်တော်တို့သက်ဆိုင်ရာပါတီပေါ့65ပါတီပေါ့အဲ့ဒီချိန်ကသူတို့ကိုကျွန်တော်တို့ဖိတ်ကြားပြီးတော့ဒီညွှန်ကြားချက်ကိုအသေးစိတ်မူကြမ်းလဲသူတို့နဲ့ခြားပြဆွေးနွေးတယ်သူတို့ကတင်ပြတဲ့အကြံပြုချက်တွေလည်းကျွန်တော်တို့ကော်မရှင်ကလက်ခံရယူပြီးတော့ဆွေးနွေးပေးခဲ့တယ်။ကျွန်တော်တို့ကော်မရှင်ကနောက်ဆုံးနိုင်ငံတကာစာရင်းစာညွှန်းမော်ဗျာသူများနိုင်ငံတွေမှာလည်းပဲတပတ်တန်တီနှစ်ပတ်တန်တီသုံးပတ်တန်တီပေးတဲ့အတွက်ကျွန်တော်တို့ကအားလုံးတလဆိုပြီးတော့သတ်မှတ်ပေးပါတယ်။အဲ့လိုပေးတဲ့အချိန်မှာသက်ဆိုင်ရာတချို့ပြည်နယ်တွေကပေါ့လေရတိုးပေးပါလို့တော့တင်ပြချက်ရှိပါတယ်။ဒါလည်းပဲကျွန်တော်တို့ကအခု2014ကြားပြတ်ရွေးကောက်ပွဲအတွက်ကိုကျွန်တော်တို့ကဒါထုတ်ပြန်ထားတာဖြစ်တော့ဒီလက်တွေ့အဲ့ဒီမှာဒီကောဝဲမှာပေါ့နော်သူတို့တကယ်အခက်အခဲရှိမရှိနော်ဒါသူတို့ရဲ့ဘယ်လိုခေါ်မလဲဝင်ပြီးတော့ဆောင်ရွက်ပြီးမှအဲ့ဒီကသူတို့အတွေ့အကြုံတွေကိုကျွန်တော်တို့စီပြန်တင်ပြပြီးတော့မှအဲ့ဒီကြမှာပဲရွေးကောက်ပွဲပြီးမှပဲပြန်လဲတုံ့တက်မယ်လို့ကျွန်တော်တို့ကော်မရှင်ကတော့အဲ့လိုသဘောရပါတယ
်ဟုတ်ပါတယ်ရှင်ဒီနိုင်ငံရေးပါတီတွေကသူတို့ပြောတာကလည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့နိုင်ငံရေးပါတီတွေနဲ့တွေ့တယ်အဲ့ဒီမှာနိုင်ငံရေးပါတီတွေဘက်ကဒီမဲဆွယ်စည်းရုံးရေးဆိုင်ရာညွှန်ကြားချက်တို့ဟလာရွေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စတွေပေါ်မှာအကြံပြုချက်ပေးတယ်ဒါပေမဲ့နိုင်ငံရေးပါတီတွေရဲ့အကြံပြုချက်မပါဘဲနဲ့ရွေးကောက်ပွဲကော်မရှင်ကဒီညွှန်ကြားချက်ကိုထုတ်ပြန်တယ်ဆိုပြီးတော့ထောက်ပြနေကြတာပါရှင်
။အဲ့ဒါလေးကလည်းနည်းနည်းတို့လွဲများနေလားပေါ့နော်။ဒီမဲဆွယ်စည်းရုံးခွင့်ကိုကျွန်တော်တို့ကသူတို့ကိုမူကြမ်းပေးထားတယ်။သူတို့နဲ့ဆွေးနွေးတယ်။ဆွေးနွေးတဲ့အခါကျတော့သူတို့ရဲ့ဘယ်လိုခေါ်မလဲအကြံပြုချက်တွေနော်ဝေဖန်ချက်တွေရှိပါတယ်။အဲ့ဒီပုံမှာလည်းပဲကျွန်တော်တို့ကော်မရှင်ကနေပြီးတော့လိုက်ရောတယ်လည်းပြောလို့ရတယ်ပေါ့နော်။တက်တာအောင်မဆောင်ရွက်ပေးတယ်လည်းပြောလို့ရပါတယ်။ကျွန်တော်တို့ကအကောင်းဆုံးဖြစ်အောင်ဆိုပြီးတော့ပြုပြင်ပေးထားပါတယ်။ဆိုလိုချင်တာကဗျာအရင်တုန်းကတော့ခွင့်ပြုချက်တောင်းခံရမယ်ဆိုလို့ရှိရင်ကျွန်တော်တို့ကော်မရှင်အနေနဲ့ကခွင့်ပြုနိုင်တယ်ညင်းနိုင်တယ်ဒီလိုအနေထားရှိပါတယ်အခုကအဲ့လိုအခြေအနေမျိုးမဟုတ်ပါဘူးသက်ဆိုင်ရာပါတီတွေကနေပြီးတော့သူတို့မဲဆက်စည်းရုံးခွင့်နဲ့ပတ်သက်လို့သက်ဆိုင်ရာကော်မရှင်ဘွယ်ကွဲဆင်းဆင်းမှာသူတို့ကခွင့်ပြုချက်တောင်းတဲ့သဘောပဲရှိပါတယ်ကော်မရှင်တွေကညင်းမှာမဟုတ်ပါဘူးတိုက်ခွင့်ပြုပေးပါပါဒါကလည်းကျွန်တော်တို့ကဘာကြောင့်လုပ်ရလဲဆိုတော့အကယ်၍ဒီညွှန်ကြားချက်ကိုမထုတ်ထားရင်တစ်ချိန်မှာနိုင်ငံရေးပါတီတွေကတနေရာထဲမှာထပ်ပြီးတော့နော်အကြောင်းမျိုးမျိုးကြောင့်မဲဆွယ်စည်းရုံးတဲ့အခါမှာဘလို့လားအဲ့တဲ့ပြည်ထနာတွေအခက်အခဲတွေရှိမှဆိုတော့ငကူကလည်းပဲဒါမျိုးကထုတ်ပြန်ထားတဲ့အတွက်ဒါကိုကျွန်တော်တို့ကအဆင်ပြေအောင်စီစဉ်ပေးတဲ့သဘောပဲရှိပါတယ်။အခုကျွန်တော်တို့ကဂျားပြတ်ကိုအရင်သွားပါလိ။ကျွန်တော်တို့ကဂျားပြတ်မှာဆိုလဲအကျေဆုံးမဲဆန္ဒနေရမြို့6မြို့လောက်ပဲပါပါတယ်။ဆိုတော့ဒီ6မြို့ကလည်းရန်ကုန်မှာပဲရှိပါတယ်။ဆိုတော့သူတို့ဒီနေရာဒီမှာမဲဆွယ်စည်းရုံးမယ်ဆိုရင်လည်းကျွန်တော်တို့အခုပြီးတဲ့ကာလလုံလောက်ပါတယ်
။ဟုတ်ကဲ့။ဆိုဦးတောင်းလိုင်ပြောတဲ့သဘောကအခုညွှန်ကြားချက်ကကြဖြတ်ရွေးကောက်ပွဲအတွက်ပဲလာမယ့်2015အထွေထွေရွေးကောက်ပွဲကြီးနဲ့မသက်ဆိုင်ဘူးဆိုတဲ့သဘောလားရှင်
။အဲမဟုတ်ဘူးဆိုတဲ့သဘောတော့တဲ့ပြောလို့တော့မရဘူးပေါ့ဗျာ။သို့တော်လည်းကျွန်တော်တို့ဒီအခုညွှန်ကြားချက်တွေကဒီအဆင့်ဆင့်ပေါ့ပြောင်းလဲလာတဲ့သဘောရှိပါတယ်။90ပြည်တုန်းကဆိုရင်တခု3မြင်းဆောင်90ပေါ့နော်။ကျွန်တော်တို့အခု2010ကြတော့90မြင်းဆောင်2010ဆိုပြီးညွှန်ကြားချက်တခုထွက်ပါတယ်။ဒါတွေကတခုနဲ့တခုမတင်းမင်းပါ။အခုတင်းမင်းဆောင်2014ကြတော့ဟိုဟာဒီနဲ့တော်တော်ကိုချမ်းသာသွားပါတယ်။အထူးသဖြင့်သူတို့ကိုပို့ပြီးတော့ live ဖြစ်အောင်ကျွန်တော်တို့ရေးဆွဲထားတာပါပြင်ဖို့လိုအပ်တယ်ဆိုရင်ဒါကော်မရှင်ကလည်းပြန်လဲတုံ့တက်မှာပါအခုပဲကြည့်လေ2012ဂျာပြတ်ရွေးကောက်ပွဲပြီးတဲ့အခါကျတော့အခု2014ဂျာပြတ်ကိုသွားတဲ့အခါမှာဒါတွေပြင်ပေးပါဆိုတော့ကျွန်တော်တို့ new တွေပါမကြခင်ထုတ်ပြန်မှာပါတော်တော်များများအသေးစိတ်ပြင်ထားပါတယ
်ဟုတ်ကဲ့ဆိုတော့အခုနိုင်ငံရေးပါတီတွေထောက်ပြနေကြတဲ့မဲဆွယ်စည်းရုံးရေးဆိုင်ရာညွှန်ကြားချက်အပေါ်မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြန်လည်တုံ့တက်ဖို့ဒါမှမဟုတ်လည်းပြန်လည်စဉ်းစားပြီးပြင်ဆင်ဖို့အစီအစဉ်ရှိမရှိသိချင်ပါတယ်ရှင်
။ကျွန်တော်တို့အခုထုတ်ထားတဲ့ညွှန်ကြားချက်ဒီ2014မှာအစ်စ်ပဲ။ဒါနဲ့ပတ်သက်လို့ဘယ်ရွေးကောက်ပွဲမှာလည်းမလိုရသေးဘူး။ဆိုတော့ဟိုဒီအစ်စ်ကိုပြင်မှာဆိုတာကြီးကတော်တော်လေးတော့ဟိုပေါ့လေကျွန်တော်တို့ဘိုင်းကစဉ်းစားတာတော့တော်တော်ကြီးမှာမူလညွှန်ကြားချက်တွေအများကြီးဖြေလျှော့ထားတယ်။ဒီဖြေလျှော့ထားတာကိုပြင်မာလို့ပြောတော့ကျွန်တော်တို့လည်းစဉ်းစားလို့တော့သိမတတ်ဘူးခင်ဗ
ျဟုတ်ကဲ့ဆိုတော့ဒီတော့မဲဆွယ်စည်းရုံးရေးဆိုင်ရာကာလနဲ့ပတ်သက်ပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြင်ဆင်ဖို့မရှိဘူးလို့ဆိုလိုတဲ့သဘောလားရှင
်အဲလောလောဆယ်ဆယ်တော့မရှိပါဘူးခင်ဗျ
ဟုတ်ကဲ့ရှင် So,
ဒီမှာလာတဲ့မှာကျင်းပမယ်ဆိုပေမဲ့ရဲ့အတိအကျပြောလို့ရပြီလားနောက်တစ်ခုကဒီဂျာပြက်ရွေးကောက်ပွဲကိုဒီဇင်ဘာလရဲ့မှာကျင်းပမယ်ဆိုပေမဲ့ရဲ့အတိအကျပြောလို့ရပြီလားနောက်တစ်ခုကဒီဂျာပြက်ရွေးကောက်ပွဲကိုဒီဇင်ဘာလရဲ့မှာကျင်းပမယ်ဆိုပေမဲ့ရဲ့အတိအကျပြောလို့ရပြီလားနောက်တစ်ခုကဒီဂျာပြက်ရွေးကောက်ပွဲကိုဒီဇင်ဘာလရဲ့မှာကျင်းပမယ်ဆိုပေမဲ့ရဲ့အတိအကျပြောလို့
ရွေးကောက်ပွဲကော်မရှင်ရဲ့အလုပ်မဟုတ်ဘူးဆိုတဲ့ထောက်ပြချက်တွေရှိနေပါတယ်ဒီပေါ်မှာရောဦးတောင်းလှိုင်ဘယ်လိုမြင်ပါလဲရှင
်အဲကျွန်တော်တို့ကတော့ဒီမဲဆွေစီယုံရှင်လုပ်ငန်းဆိုတာရွေးကောက်ပွဲရဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်ကျွန်တော်တို့ဒီကကော်မရှင်ဖွဲ့ဝင်များတော်တော်များများလည်းပဲနိုင်ငံတကာမှာတွားရောက်ပြီးလေ့လာပါတယ်လေ့လာတဲ့အခါကျတော့ဒီမဲဆွေစီယုံရှင်လုပ်ငန်းဟာကော်မရှင်တွေကပဲကာလတတ်မှတ်ပေးတဲ့ဥစ္စာရှိပါတယ်နော်ကျွန်တော်တို့လည်းပဲတက်ဆိုင်ရနိုင်ငံရေးပါတီများကိုအသေးစိတ်အဲ့ဒါရှင်းလင်းပြပြပါပြီဒီကာလအတူရှိလေးပဲနည်းနည်းလေးစကားပြောတာပါ
ဟုတ်ကဲ့ဦးတောင်းလှိုင်ကျေးဇူးများကြီးတင်ပါတယ်ရှင်